ဩစတြေးလျနိုင်ငံမှာတော့နိုင်ငံခြားရေးဝန်ကြီးကေဗင်ရတ်ကသူ့ကိုနှုတ်ထွက်ခွင့်ပြုဖို့စတင်လိုက်ပါပြီ။ဒါဟာအစိုးရပါတီဖြစ်တဲ့လူ့သမားပါတီအတွင်းပြဿနာတွေတက်နေတာမှာနောက်ဆုံးဖြစ်လာခဲ့တဲ့ဖြစ်ပါတယ်။ဝန်ကြီးရတ်ဒီနေ့ဆုံးဖြတ်ချက်ကိုမနေ့အင်္ဂါနေ့ကဝါရှင်တန်မြို့ကိုတရားဝင်လာလဲစင်မှာကြေညာလိုက်တာပါ။မစ္စတာရတ်ကသူ့အနေနဲ့ဝန်ကြီးချုပ်ဂျူလီယာဂေးလက်ရဲ့ထောက်ခံမှုမရရင်နိုင်ငံခြားရေးဝန်ကြီးဖြစ်ဆက်တာဝန်ထမ်းလို့မရတော့ဘူး။ဒါကြောင့်တိတ်ခါရှိရှိလုပ်ဖို့ကြံနေတာကအခုလိုနှုတ်ထွက်တာပဲဖြစ်တယ်လို့ဆိုလိုက်ပါတယ်။ဩစတြေးလျသတင်းမီဒီယာတွေကလည်းအရင်2010တုန်းကမစ္စတာရတ်ကိုဝန်ကြီးချုပ်နေရာကနေဖယ်ပစ်ပြီးလက်ရှိဝန်ကြီးချုပ်ဂျူလီယာဂေးလက်ကိုအစားထိုးခဲ့တယ်လို့မကြာမီရက်ပိုင်းအတွင်းမှာလည်းသူပါတီအတွင်းပိုင်းတဲ့ကနေအာနာသိမ့်ဖို့ကြံစီနေတာတွေသတင်းထွက်နေခဲ့တယ်လို့ဆိုထားပါတယ်။ဝန်ကြီးချုပ်ဂေးလက်ကိုထောက်ခံသူတွေဘက်ကမစ္စတာရက်ကိုဝန်ကြီးနေရာကနေထုတ်ပြဖို့တောင်းဆိုလာနေခဲ့ကြပါတယ်။မစ္စတာရက်ကမစ္စစ်ဂေးလက်အနေနဲ့ဒီတောင်းဆိုချက်တွေကိုခြေဖြတ်ပေးဖို့ပြက်ကွက်နေခဲ့တယ်လို့ဝေဖန်လိုက်ပါတယ်ခင်ဗျာ။